ျိုးသမီးတွေတန်းတူညီတူအခွင့်အရေးနဲ့လုပ်ပိုင်ခွင့်ရရှိရေးဟာကုလသမဂ္ဂရဲ့ရည်ရွယ်ချက်တစ်ခုဖြစ်ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုရာဇဝတ်မှုကြီးတွေအဖြစ်သတ်မှတ်ကြပါတယ်။အမျိုးသမီးရဲ့နေနာချက်ကိုတရားမျှတစွာဖြေရှင်းနိုင်ဖို့ကူညီထောက်ပံ့ဖို့ကိစ္စဟာတရားရုံးတွေအာရုံစိုက်ရမယ့်လုပ်ငန်းတစ်ခုဖြစ်လာပါတယ်။မြန်မာတရားဥပဒေစနစ်မှာအမျိုးသမီးကိုတရားမျှတစွာဆက်ဆံရလားဆိုတာကိုသိနိုင်အောင် Justice Base အဖွဲ့ကကုလသမဂ္ဂအမျိုးသမီးရာဌာနအကူအညီယူပြီးအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ်။ကိုရိုနီခေတ်ကပြဋ္ဌာန်းတဲ့ဥပဒေမြန်မာအစိုးရအဆက်ဆက်ကပြဋ္ဌာန်းတဲ့ဥပဒေစာနဲ့မရေးတဲ့ဒလီထုံးစာဥပဒေစတဲ့ဥပဒေတွေကိုမြန်မာပြည်မှာကျင့်သုံးပါတယ်။ဒါပေမဲ့တရားရုံးမှာအဂတိလိုက်စားပြီးအချင်းကုန်ငွေကုန်လူပန်းဖြစ်ရတဲ့အတွက်တရားဥပဒေကြောင့်အရာအမှုကိုရင်ဆိုင်လူသူတွေကနည်းနေတာတွေ့ရပါတယ်။အမျိုးသမီးတွေဟာဒလိထုံးစံအရာရက်ွက်အစ်စ်မှာသာပြဿနာဖြစ်ရှင်းလို့ပြီးတရားရုံးကိုရှောင်လူတွေများတယ်လို့ဆိုပါတယ်။ချင်းပြည်နယ်မွန်ပြည်နယ်ကချင်ပြည်နယ်နဲ့ရန်ကုန်မြို့မှာတနစ်နီးပါးကွင်းစင်လေ့လာပြီးရေးထားတဲ့စာရင်းဖြစ်ပါတယ
်။တရားစီရင်ရေးမှာအမျိုးသမီးဥယျာဉ်များပြားလာရုံနဲ့အမျိုးသမီးတွေတရားမျှတမှုကိုခံစားရမယ်လို့မမျှော်လင့်နိုင်ပါဘူး။အမျိုးသမီးတရားသူကြီးတွေကိုယ်တိုင်အမျိုးသမီးတွေကိုနှိမ်ပြီးဆက်ဆံတာမျိုးရှိတယ်လို့ဆိုပါတယ်။တရားစွဲခံရသူရဲ့ရှေ့နေမရှိဘဲစီရင်တဲ့အမျိုးသမီးတရားသူကြီးတွေရှိပါတယ်။ရှေ့နေမလာမီတရားစွဲခံရသူကိုအတင်းအဓမ္မဝန်ခံခိုင်းတဲ့အမျိုးသမီးတရားသူကြီးရဲ့လုပ်ပုံကံပုံဟာအမျိုးသားတရားသူကြီးနဲ့မထူးဘူးလို့ဆိုပါတယ်။အမျိုးသမီးရောအမျိုးသားပါအဂရိလိုက်စားကြတာမို့တရားစီရင်ရေးမှာအမျိုးသမီးများတိုင်းအမျိုးသမီးတွေတရားမျှတမှုခံစားရမယ်လို့မပြောနိုင်ပါဘူး။ရုံးမရောက်ပဲရော်ကြီးလက်ခံပြီးပြေးလည်သွားတဲ့တက်ငယ်မတည်မှုတွေအကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ရော်ကြီးရတာနဲ့တရားမျှတာဟာတခြားစီဖြစ်ပါတယ
်။တက်ငယ်မတည်မှုမှာပြင်းမှုကျွလွန်သူဟာအာနာပါဝါရှိတဲ့လူကျန်းသာဖြစ်နေရင်အပြစ်ဒဏ်မခံစားရဖို့မရပါနဲ့။ရကျေးအုပ်ချုပ်ရေးမှုနဲ့ရဲကကြားဝင်ဆက်ဆက်ပြီးရော်ကြီးလက်ခံမှုစီယုံသွင်းသွင်းတာမျိုးတွေကိုနေရာတိုင်းမှာတွေ့ရပါတယ်။ရဲကိုလက်ထိုးနိုင်ရင်ပဒိမှုကွဲပြောက်နိုင်တဲ့အတွက်တက်ငယ်ပဒိမှုတွေများများနေတာဖြစ်ပုံရပါတယ်။ကွင်းစင်သူတေသနာလှုပ်စင်ကာလမှာပဒိမှုနဲ့ထောင်ကျသွားသူတယောက်မှမတွေ့ရဘူးလို့ဆိုပါတယ်။ပဒိမှုကိုဆက်ဆက်ဖြေရှင်းတဲ့ရလနှစ်ခုကတော့ရော်ကြီးပေးမှုနဲ့လက်ထပ်ထိန်းများမှုဖြစ်ပါတယ်။မရင်ချင်းခံရသူကိုအိမ်တောင်ပြူတာကြောင့်အမှုချေအေးသွားတာတွေလည်းရှိပါသေး။ဒါပေမဲ့တက်ငယ်မရိမှုမှာတော့ဒါလိုလုပ်လို့မရတဲ့အတွက်ရော်ကြီးပေးမှုနဲ့လက်စားမှုတွေများပြားနေတာဖြစ်ပုံရပါသေး
။တက်ငယ်မရိမှုကျွလွန်သူကိုထောင်နှံအနှစ်20အထိအပြစ်ပေးဖို့တက်ဆိုင်ရာကညွှန်ကြားထားပေမဲ့ကျွလွန်သူဥယေရော်မသွားဘဲတိုးပွားလာတာတွေ့ရပါသေး။2016မှာတက်ငယ်မရိမှုပေါင်း900နီးပါးရှိရာက2019ခုနှစ်မှာ900နီးပါးအထိတိုးပွားလာပါတယ်။ဒီနှစ်ပထမ4လပတ်မှာတက်ငယ်မရေမှု300ကျော်ရှိနေပြီဖြစ်ကြောင်းပြည်ထရေးဌာနဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကလွန်ခဲ့တဲ့မေလမှာကျင်းပတဲ့ပြည်သူ့လွှတ်တော်မှာဖြေကြားသွားပါတယ်။ AB လအထိမြန်မာတနိုင်ငံလုံးမှာဖြစ်ပွားတဲ့မရေမှုတွေထဲမှာ90ရာခိုင်နှုန်းဟာတက်ငယ်မရေမှုဖြစ်ကြောင်းသိရပါတယ်။ဒါဟာတက်ငယ်မရေမှုတွေနှစ်စဉ်တိုးပွားနေတဲ့သဘောပဲဖြစ်ပါတယ်။ရန်ကုန်မန္တလေးပဲခူးစကိုင်းနဲ့အေယာဝတီတိုင်းဒေသကြီးတွေမှာမတည်မှုအများဆုံးဖြစ်ပွားကြောင်းသိရပါတယ
်။ဒါပေမဲ့တရားရုံးကိုမရောက်ဘဲရက်ွက်နဲ့ကြေးရွာအစ်စ်မှာညီကုန်းချုပ်သွားရတဲ့မတည်မှုတွေအများကြီးရှိပါတယ်။2012မှာပြဋ္ဌာန်းတဲ့ရက်ွက်သို့မဟုတ်ကြေးရွာအုပ်ချုပ်ရေးဥပဒေအရရက်ကြေးအုပ်ချုပ်ရေးမှုဟာအာဏာပိုင်ဖြစ်နေပါလေ။အမှုတိုင်းမှာရက်ွက်အုပ်ချုပ်ရေးမှုကိုအရင်ဆုံးအကြောင်းကြားရပါတယ်။သူစီကတစ်စက်မသွားရင်ပါမလုံးလုံးခိုင်းလို့မရတော့ပါဘူး။ရက်ကြီးအုပ်ချုပ်ရေးမှူး16000မှာအမျိုးသမီးက42ယောက်သာရှိတဲ့အတွက်အမျိုးသမီးဆိုင်ရာအမှုအခင်းတွေမှာစာနာထောက်ထားမှုရဖို့ခက်ခဲနေတယ်လို့ယူဆကြပါတယ်။တိုင်းရင်းသားဒေသတွေမှာအကြမ်းဖက်ခံရတဲ့အမျိုးသမီးနဲ့အဓမ္မပြုကျင့်ခံရတဲ့အမျိုးသမီးတွေဟာဒလေထုံးစံအတိုင်းချီအေးနေရပုံကို AP လ20ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်။ဘုသူတနေပါမှုကြောင့်မတရားလုခံရတာကိုတောင်းတန်ရကောင်းမှမသိဘူးလို့အမျိုးသမီးစွန့်ရင်မြင့်တင်ရေးလုပ်နေသူတွေကပြောပါတယ်။တရားဥပဒေအရအရေးယူရင်လေတရားရုံးဝေးလာမှုတရားစီရင်တဲ့ဇယိတ်မတတ်နိုင်မှု ပဝင်းရင်ကဝေဘာနာကိုမခံနိုင်မှုစတာတွေကြောင့်အမှုတွေဟာအလိုလိုပျောက်ပြယ်သွားတယ်လို့ဆိုပါတယ်ရွာတဲ့ကိစ္စရွာပြေမထွက်ရဆိုတဲ့ဇာတ်အတိုင်းရွာတကြီးဆုံးဖြတ်တာကသာနာခံရကြောင်းအမျိုးသမီးအရေးလှုပ်ရှားနေသူတွေကထောက်ပြကြပါတယ်ခင်ဗျာ